မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာမကြခင်ရခိုင်ပြည်နယ်ကိုမဲဆွယ်စီယုံရီခီးစဉ်ဖြစ်တွားရောက်ဖို့ရှိနေပါတယ်။ဒီအပေါ်မှာဒေသခံနိုင်ငံရေးအတိုင်းအဝိုင်းရဲ့သဘောထားတွေဘယ်လိုရှိနေပါသလဲ။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကအပြည့်အစုံကိုပြောပြမှာပါရှင်။
ရွှေကောက်ပွဲနီးလာတာနဲ့အမျှမဲဆွယ်စီယုံရီလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်လာနေတဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီသတင်းပတ်ထဲမှာပဲရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကမြို့တော်တော်များများကိုတွားရောက်ပြီးလူမှုနဲ့တွေ့ဆုံစကားပြောဖို့လဲစီစဉ်ထားတယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်။
လက်ခံပြီးလူများနဲ့ကြားမယ်ရန်ကုန်နဲ့တန်တဲ့ကိုဆက်နာလိမ့်မယ်။တန်တဲ့ရရှိရင်တန်တဲ့မနာဘူးတန်တဲ့ကြားမယ်။တော်တော်ဟောပြောလို့မယ်ဒီနေ့ဒီခိုင်တဲ့မယ်ဒီပြည်တံရက်ကပြန်လာရမယ်နောက်တော့ကတံရက်ကဟောပြောလို့မယ်ဒီဆက်မဲ့ကျေးတိရောက်မယ်ကျေးတိပြီးတော့ခွာရောက်မယ်ခွာလာရရမယ်ခွာတဲ့ကျေးကိုခွာမှပြည့်ရရှိရပြည့်ပြီးလို့ရှိရင်မတိုက်ရောက်ရမယ်မတိုက်ရောက်တရားရောက်ရရောက်ပြီးရောက်ပြီးရောက်ပြီးရောက်ပြီးရောက်လို့
ဒေါက်ဆန်းစစ်ကြည်နေနဲ့တိုင်းရင်းသားနယ်မြေတွေအပါဝင်ရွေးကောက်ပွဲအတွက်စီယုံရခီးထွက်နေတဲ့အပေါ်မှာတော့ဒေသခံနိုင်ငံရေးသမားတွေကြားဘဝင်မကျတဲ့သဘောထားတွေလည်းရှိနေကြပါတယ်။ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကတော့ပြည်ထောင်စုထူထောင်ဖို့တိုင်းရင်းသားတွေပါဝင်ဖို့လိုအပ်ကြောင်းတပါတီအာဏာအတွက်စီယုံမှုအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်မှုအားနည်းလာနေပြီဖြစ်ကြောင်းဒေါက်ဆန်းစစ်ကြည်ရဲ့မဲဆွယ်စီယုံမှုပေါ်အခုလိုပြောပါတယ
်။ဟုတ်ချင်းတာမှုမှာဒီမိုကရေစီတို့တခုကြီးကပါဖွင့်လို့ဘူးဘယ်လိုကြည့်ရအောင်လဲကျွန်တော်တို့ဖရောင်းနောက်ခါဒီမှာသင်္ကတဲ့ခါမှာခိုင်းတာတွေနဲ့ဘာမိတ်လိုအပ်တဲ့ဘာမိတ်ပြုဖို့ဆိုတဲ့ကဏ္ဍနောက်ဆန်တော့ပါတယ်အဲ့တော့ဒီကြည့်နေတဲ့မှာဒီဘက်ကသူတို့စီယုံမုန်ပြီသူတို့ဖြစ်လာကြလို့ရှင်ပြောင်းစုအစိုးရဖြစ်နေတဲ့ဟောတော်ရဲ့ပြည်ပေါ်ခြေကဥပဒေတူပြင်ပြုတ်သေးတဲ့ဆိုတဲ့အကြောင်းဝေဝါတော်ဒီမှာအက္ခါပါတီကြီးတစ်ခုဖြစ်လာမယ့်ပြောင်းစုဘက်တော်မှာဆက်နေတော့ရမှာကိုကျွန်တော်ဆိုရင်ပါတယ်ကျွန်တော်ကသူတို့ဆိုတာကိုတိုင်တာမဟာမိတ်တွေနဲ့ဟောတာအန်တီဥဆောင်တဲ့ဒီမိုကရေစီသူပြင်တောင်းနေမှုအားပုဂ္ဂိုလ်တွေအစ်မနဲ့ပြောင်းစုရတဲ့ပုဂ္ဂိုလ်တွေနဲ့ညီညီညွတ်ညွတ်လက်တွဲပြီးမှမဟာမိတ်ပြီးမှဆက်စည်းပြီးဆောင်ရှင်တယ်။ဒါတုံးတက်တဲ့အတိုင်းတာရှင်းလို့ NLD ကို message ပေးလို့ပါတယ်
ဒေါက်ဆန်းစုကြည်ကတော့နိုင်ငံရေးအခြေအနေအရ NLD အနေနဲ့တခဲနဲ့အနိုင်ရဖို့လိုအပ်တဲ့အတွက်အင်တိုက်အားတိုင်းစီယုံရေးလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်မျိုးချစ်ပါတီဥက္ကဋ္ဌဦးမောင်မောင်စောကတော့ဒေါက်ဆန်းစုကြည်အနေနဲ့တိုင်းရင်းသားတွေရဲ့ထောက်ခံမှုတော့ရနိုင်မှာမဟုတ်ဘူးလို့အခုလိုပြောဆိုလိုက်ပါတယ
်။ဒုက္ခပါတီရဲ့ကြေကံကမ်ပိန်းအဲ့ဒါနဲ့ပတ်သက်ပြီးတော့အင်္ဂရုပါတီအနေနဲ့ထွေထွေထုထုဘာမှပြောစရာမရှိပါဘူး။သူတို့ထောက်ခံနေတာကသူ့ရဲ့ပါတီဝင်တွေကလဲပြီးတော့ပြည်သူတွေမရှိဘူးခင်ဗျာ။ဒေါက်တာစုကြည်ရဲ့ရည်ကြည်မှုဟာဒီမိုကရေစီပေါ်မှာအဓိကကျေကျေတယ်။တိုင်းရင်းပြည်သူတွေပေါ်မှာအဓိကရှင်မခံဘူးလို့ပြောတယ်။ပြောရဲဆို2019ခုနှစ်ကရခိုင်ကကလားပြဿနာကြည့်တဲ့အခါလေသူကရခိုင်ဘက်ကရည်ကြည်တယ်မပြောတဲ့ကလားဘက်ကရည်ကြည်ပြီးပြောနေတယ်။အဲကရှင်ဘက်ကပြည်ရေးစစ်တွေပတ်သက်ပြီးတော့သူတခါမှပြည်သူ့ခေါင်းဆောင်ကြောင်းနဲ့တခါမှဝင်မပြောဘူးသူရဲ့အစ်ဝင်ကောင်းကဒီမိုကရေစီရဲ့ကိုယ့်ရဲ့တိုင်းရင်းသားပြည်သူတွေပဲဒီအစ်ဝင်ကားတယ်လို့ပြောချင်တာ
ရခိုင်ပြည်နယ်ခီးစဉ်တစိတ်တပိုင်းအဖြစ်ဒေါအောင်ဆန်းစုကြည်ဝင်ရောက်မဲ့ကွားမြို့နယ်က NLD ပါတီတိုင်းလွတ်တော်ကိုယ်စားလှယ်လောင်းဦးညီပူကတော့လူထုအနေနဲ့ခီးစဉ်အတွက်စိတ်အားထက်သန်နေကြတယ်လို့ခုလိုပြောပါတယ
်။အဲဒီခီးပြည်နယ်ပတ်သက်လို့အချိန်ကြီးတွေ့ရင်ရမှုပါ냐ဆိုတဲ့ဟာကတော့အခုချိန်ကြီးတော့တွေ့ပြီးတော့မတွေ့ရသေးပါဘူး။နည်းနည်းပါးပါးအတန်လေးတွေပါလေးတွေတော့သက်တာပဲရှိပါတယ်။ဒါပေမဲ့ဆက်ပြောပြောလို့ကျွန်တော်တို့ကတော့တတ်နိုင်နေမရဒီကျေးဇူးရေးကိစ္စတွေလုံခြုံရေးကိစ္စတွေညှိနယ်အလိုက်ရောနောက်ဆုံးဓာရီအစီပါဓာရီလုပ်ဖို့ကိုကျွန်တော်ညွှန်ကြားထားပါတယ်
ဒေါက်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်ဟာ၃ရက်ကြာမြင့်မှာဖြစ်ပြီးရခိုင်ကနေတဆင့်အေယာဝတီတိုင်းကိုပါကားနဲ့ဆက်လက်ခီးစက်မှာပါဒီရခိုင်ခီးစဉ်ဟာ2002ခုနှစ်နေအကျယ်ကျုံးမှလွတ်မြောက်ပြီးရခိုင်ဒေသကို73နှစ်အတွင်းပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်ပြီးအော်တိုဝါ2021မှာစံတီနယ်ကျိုင်းတုံမြို့ကိုဒေါက်ဆန်းစုကြည်ဟာမဲဆွယ်ရေးခီးစဉ်ဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်